Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5မီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မြတ်ပါဒီမနေ့ကင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါမြန်မာအရေးနိုင်ငံတကာကနေအချိန်မီဖြည့်ရှင်းမှုအတွက်အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းဆက်ကနဘတ်နာကတိုက်တွန်းလိုက်ပါတယ် NLD နိုင်ငံကဦးဝင်းထင်ကိုနေပြည်တော်တရားရုံးကျုံးကနေတောက်ကြံတွေကထောင်နဲ့အနှစ်20ချမှတ်လိုက်ပါတယ်အီရန်နိုင်ငံသား၄ဦးနဲ့အီရန်ကုမ္ပဏီနှစ်ခုကိုအမေရိကန်ကအရေးယူတန်ခတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင
်းဟုတ်ကဲ့ပါခင်ဗျာဒီတရုတ်မြန်မာနယ်စပ်မှာတော့မြန်မာစစ်တပ်နဲ့ MNDA ကိုကန့်တပ်ဖွဲ့တို့စစ်ရေးတင်းမာနေကြပါတယ်
။ပုံကင်ဒေတာဖက်မှာကတော့ MNDA နဲ့ဟန်တားအမျိုးထိုက်ဖို့စီစဉ်နေတာဟာကိုသူတို့ကတော့အမြင်မထိုက်အောင်ပေါ့တော့စီစဉ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ KIA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဝမ်မူကြီးနော်ဘူးပြောကြားသွားတာဖြစ်ပါတယ်။ဒီလိုသတင်းပေးပို့ခြင်းနဲ့အတူ KIO ထိန်းချုပ်နယ်မြေမှာကိုဗစ်ကူးစက်သူတိုးလာနေတာကိုဗစ်တိုက်ဖျက်ဖို့အတွက်ရွှေလင်းနဲ့ကျေကွန်ကမြန်မာပြည်ထွက်ခွာပေးဖို့တရုတ်အာဏာပိုင်တွေကညွှန်ကြားတာတခါထိုင်းနယ်ဆက်အုံးဖြန်ဒုက္ခသည်စခန်းမှာလည်းကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
နနကိုင်ပြည်ပကရီကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုပြီးဆိုးမလာခင်နိုင်ငံတကာအတိုင်းဝန်ကနေဝန်ဝန်ဖြစ်ရှင်းချဖို့အတွက်ဒီသတင်းဖတ်ကုံတာဝန်တက်တန်းကုံဆုံတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ကြောင်းအတွင်းမှုချုပ်ယုံကပြောပါတယ
် The security, humanitarian and human rights situation in Chin state as well as in Sagaing and Magway regions has been deteriorating
in the past Sagaing နဲ့ Magway တိုင်းတွေမှာမကြာခင်သတင်းဖတ်တွေအတွင်းလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်အခြေအနေတွေဆိုးဝါးလာနေပြီးသတင်းတွေအရ2019ရခိုင်ပြည်နယ်မှာစစ်တပ်နယ်မြေရှင်းလင်းရေးကာလကြုံခဲ့ရတဲ့ဖြစ်ရပ်မျိုးတွေရှိနေပါတယ်လို့အထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂ်နာရဲ့ပြောကြားချက်ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကပြောတော်တာပါဒေသရဲမှာစစ်တပ်ကအင်အားတိုးချနေတဲ့အတွက်ပဋိပက္ခတွေပြင်းထန်လာမဲ့အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်ဒါကြောင့်အခြေအနေတွေဒီတဲ့ပိုမဆိုးလာခင်နိုင်ငံတကာတိုင်ဝမ်ကနေတင်းကြီးတညွတ်တဲ့အကာအကွယ်ပေးဖို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တိုက်တွန်းချက်ထွက်မလာခင်တောက်ကြံနေအစောပိုင်းမှာပဲပဋိပက္ခတွေနဲ့တင်းမာမှုကြီးထွားနေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမိလောင်မှုကြောင့်နေအဆောက်အဦအများပြားပျက်စီးပါတယ်။ဒေသခံကာဝေးတပ်ဖွဲ့တွေနဲ့မြို့ကန်တွေကတော့မိလောင်မှုဟာစစ်တပ်လက်ချက်လို့ဆွဆွဲပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်တာမတွေ့သေးပါဘူး။မီးလောင်မှုကြောင့်ဗြိတိန်ခြေဆိုင်နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ရုံးအပါဝင်နေအဆောက်အဦတရားထက်မနည်းပျက်စီးခဲ့ရတယ်လို့လည်းဒီအဖွဲ့ကသတင်းထုတ်ပြန်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ကဦးဝင်းထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အကြီးအကျယ်ပြစ်အောင်လှုပ်ဆောင်မှုပုံမှန်1နှစ်4နဲ့စွဲချက်တင်ပြီးမနည်းတောက်ကြနေကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ပြည်ကရေဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွဲဆောင်ကပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်ရဲ့အနေငယ်မှာသူ့ကိုဖမ်းဆီးကနိုင်ငံတော်အကြီးညိုပြက်စီမှုဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ပေါ်စွဲဆိုထားတဲ့ပုံမှန်1နှစ်4ကာကြီးအရာထောင်ဒဏ်9နှစ်ကြားခံရမယ်လို့ပြဋ္ဌာန်းထားပေမဲ့စစ်ကောင်စီကဖေဖော်ဝါရီလ24ရက်နေ့မှာအမြင့်ဆုံးပြစ်ဒဏ်ကိုအနှစ်20လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အသက်89နှစ်ရှိဦးဝင်းတိန်ဟာကျန်းမာရေးကောင်းမွန်တယ်လို့သူ့ရဲ့ရှေ့နေကပြောပေမဲ့သူ့မှာစီးကျိုသွေးလုံးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံကအတိုင်းဝိုင်းကစစ်အာဏာသိမ်းမှုနဲ့နောက်ဆက်တွဲဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေတဲ့အချိန်မှာပဲဖယ်ရှားခံခဲ့ရတဲ့အစိုးရခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုဆက်လက်ဖမ်းဆီးအရေးယူထားပါတယ်ခင်ဗျာ
။ဥရောပကိုခီးထွင်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာG20 ထိပ်သီးအစည်းအဝေးမတိုင်ခင်အရေးပါတဲ့မဟာမိတ်ဖြစ်တဲ့ပြင်သစ်နိုင်ငံရဲ့သမ္မတ Emmanuel Macron နဲ့အီတလီနိုင်ငံမှာတွေ့ဆုံပြီးဆက်ဆံရေးပြည့်လည်ဖို့ကြိုးစားခဲ့ပါတယ်။ပြင်သစ်ကိုအတိမပေးဘဲ American Britain နဲ့ Australia တို့ကြားလုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုခဲ့တာဟာနမောနမဲ့လောက်ရဖြစ်ခဲ့ပြီးသိက္ခာရှိတဲ့လောက်ရမဟုတ်ခဲ့ကြောင်းလည်း Vatican ပြင်သစ်တိုင်ရုံးမှာတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Biden ကဝန်ခံစကားပြောပါတယ်။ပြင်သစ်ကတမျိုးချရင်းကိုသင်းမော်တွေတိဆောက်ပေးမယ်ဒေါ်လာ65ဘီလီယံတန်ဖိုးရှိသဘောတူညီချက်ကို Australia ကဖျက်လိုက်ပြီးAmerican နဲ့ Britain တို့နဲ့ nuclear ဆွမ်းအင်တုံးရင်းငုတ်တင်မောတိဆောက်ပေးဖို့အပါဝင် August 3နိုင်ငံလုံခြုံရေးစာချုပ်ချုပ်ဆိုလိုက်တဲ့အတွက်ပြင်သစ်ကသူ့အတမတ်တွေကိုခေတ္တပြန်လည်ဆင့်ခေါ်တဲ့အထိတင်မာမှုတွေဖြစ်ခဲ့တာပါ။ Australia နဲ့သဘောတူညီချက်ဟာအလုံးမဖြစ်တော့ဘူးဆိုတာပြင်သစ်နိုင်ငံကိုအချင်းတော်ကြာကလေးကအကြောင်းချတာပြီးဖြစ်မယ်လို့နားလည်ခဲ့ကြောင်းသမ္မတ Biden ကပြောကြားခဲ့ပါတယ်။သမ္မတ Biden နဲ့ပြင်သစ်သမ္မတ Macron တို့ဟာနိုင်ငံဆက်ဆံရေးမပြေလည်နှစ်ဖက်စလုံးဆုံးရှုံးမှုတွေရှိနိုင်တယ်ဆိုတာသိကြတဲ့အတွက်ဆက်ဆံရေးပြေလည်ဖို့နှစ်ဖက်စလုံးဆန္ဒရှိလာထင်ရှားတယ်လို့ Chatham House American ရဲ့အကြီးအကဲကတုံ့ပြန်ပါတယ်
။ American သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေက Vatican ကျောင်းတော်မှာကက်သလစ်ခရစ်ယာန်သာနာပိုင်ပုပ်ယဟန်မင်းကြီး Francis နဲ့တနားရီကြောကြာတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်အတူတကွဆုတောင်းခဲ့ကြသလိုကမ္ဘာလုံးဆိုင်ရာယာတိဥရုပြောင်းလဲလာမှုကိစ္စအပါအဝင်ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အီတလီနိုင်ငံရောမမြို့မှာဒီကနေ့စတင်ကျင်းပမဲ့ကမ္ဘာပေါ်ကစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ဆွေးနွေးပွဲအတွက်ရောက်ရှိနေစဉ်အခုလိုတွဲဆုံကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကက်သလစ်ဘာသာဝင်အတိုင်းအဝိုင်းကြားသူနဲ့ပတ်သက်လို့သဘောထားအမြင်ကွဲပြားနေတဲ့ကိစ္စကိုတော့မဆွေးနွေးဖြစ်ခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကကက်သလစ်ခရီးယန်တဦးအဖြစ်ကိုဝင်ဖြတ်ချတာကိုလက်မခံပေမဲ့အမေရိကန်ကပြည်နယ်တချို့မှာကိုဝင်ဖြတ်ချခွင့်အပေါ်ကန့်သတ်နေတာတွေကိုသမ္မတတဦးအနေနဲ့စန့်ကျင်ခဲ့ပါတယ်။ဒီအတွက်ရှေးဟိုးဆွဲအမေရိကန်ကက်သလစ်ယဟန်တချို့ကသမ္မတဘိုင်ဒန်ကိုအခမ်းအနားတွေမှာလက်မခံဖို့တိုက်တွန်းတာတွေလည်းရှိပါတယ်။အမေရိကန်ကက်သလစ်ခရစ်ယာန်အတိုင်းဝိုင်းကြားသဘောထားကွဲပြားမှုနဲ့ပတ်သက်လို့ပုံရံမင်းကြီးနဲ့ဆွေးနွေးတာရှိမရှိမေးမြန်းတာကိုတော့ပုဂ္ဂိုလ်ရေးဆွေးနွေးမှုအဖြစ်ပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးဟာသမ္မတနဲ့သမ္မတကတော့ဂျေးဘိုင်ဒန်တို့နဲ့တီးတန့်သွေးဆုံပြီးတဲ့နောက်မှာနိုင်ငံကြ ాయి ဝင်ကြီးအန်တိုနီဘလန်ကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်အပါအဝင်အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့လည်းတွဲဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာပုံရံမင်းကြီးဖရန်စစ်နဲ့တွဲဆုံခဲ့တာအခုတစ်ချိန်တည်းပါဆိုရင်၄ချိန်ရှိပေမဲ့သမ္မတအဖြစ်တွဲဆုံခဲ့တာကတော့အခုပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်ဆူဒန်မှာစနေနေ့ကျင်းပဖို့အစီအစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငြင်းငြင်းစွာဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကလည်းဘလို့အကြမ်းဖက်မှုမျိုးမှမလုပ်ဖို့အတွက်အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းစစ်တပ်ကဘာကိုအမှန်တကယ်လိုလားတယ်ဆိုတာစနေနေ့ဖြစ်စဉ်ကပြသမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအမည်မဖော်လိုတဲ့အရာရှိကြီးတူကပြောပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရသာစုကပြန်အုပ်ချုပ်ဖို့လိုလားကြောင်းပြည်သူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာပါ။တက်ကြွလှုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်သံနဲ့တန်းနဲ့ချီပြီးစနေနေ့မှာဆန္ဒပြကြဖို့စီစဉ်နေတာဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းပြစ်ခတ်ဖြိုခွဲမှုတွေကြောင့်အနည်းဆုံး9ဦးသေဆုံးရတယ်လို့ဒဏ်ရာရတဲ့ဆန္ဒပြသူက190တဲ့မနည်းရှိပြီလို့ဆူဒန်ဆရာဝန်များကော်မတီကလည်းပြောကြားလိုက်ပါတယ်။
ပါကစ္စတန်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမစ်အဖွဲ့အစည်းအဖွဲ့ဝင်ထောင်ပေါင်းများစွာဟာမြို့တော်အစ္စလာမဘတ်ကိုချီတက်ကြပြီးဖမ်းဆီးခံထားရတဲ့သူတို့ရဲ့ခေါင်းဆောင်ပြန်လွှတ်ပေးရင်းနဲ့ပြင်သစ်တန်အမတ်ကိုတိုင်းပြည်ကနင်းထုတ်ပေးရေးတောက်ကြနေကတောင်းဆိုဆန္ဒပြကြပါတယ်။ TLP အဖွဲ့ခေါင်းဆောင်ဆက်ရာဗီကိုတို့ဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်စေခဲ့တဲ့အေဒီလကလေးကဖမ်းဆီးထားတာပါ။အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံကိုပြင်သစ်နိုင်ငံလားစင်တုတ်မဂဇင်းတစ်ဆောင်မှာကာတွန်းရုပ်ပြောင်ရေးဆွဲတာနဲ့ပတ်သက်ပြီးပြင်သစ်အစိုးရကအရေးမယူဘဲနေခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်ပြင်သစ်တံအမတ်ကိုနှင်ထုတ်ဖို့ TLP အဖွဲ့ကစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်ထူးတပ်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်တွေနဲ့ဆင်နွယ်မှုရှိတယ်လို့အမေရိကန်ဘက်ကနေတက်မှတ်ထားတဲ့လူပုဂ္ဂိုလ်၄ဦးနဲ့ကုမ္ပဏီ2ခုကိုအမေရိကန်ဗန်နိုင်းဝင်ကြီးဌာနကတောက်ကြံနေမှာအရေးယူလိုက်ပါတယ်။အီရန်အစိုးရရဲ့အဝေးထင်း drone အစီအစဉ်ကိုပံ့ပိုးပေးနေသူတွေကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းနဲ့သူတို့ဟာအီရန်ရဲ့ drone တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah Hamas နဲ့ Houthi အပြင် Ethiopia ကိုပါရောက်အောင်အကူအညီပေးနေတယ်လို့လည်း American ဗန်နိုင်းဝန်ကြီးဌာနကတောက်ကြံနေမှာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Iran ရဲ့မောင်းသူမဲ့ UAV ယာဉ်တွေဒေသရင်းပြန့်သွားတာဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ဒုတိယဗန်နိုင်းဝင်ကြီးကပြောပါတယ်အီရန်နဲ့သူ့ကိုယ်စားလှယ်စစ်သွေးကြော်တွေဟာ UAV မောင်းသူမဲ့ယာဉ်တွေနဲ့ American တပ်တွေ American ရဲ့မဟာမိတ်တွေနဲ့နိုင်ငံတကာရေကြောင်းသွားလာမှုတွေကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်အခုလို American ရဲ့အရေးယူတန်းခတ်မှုနဲ့ပတ်သက်ပြီးအီရန်ဘက်ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
းတရုတ်ပြည်ပြည်မာကြီးနဲ့တင်းမာမှုတွေကြီးထွားနေချိန်မှာပဲထိုင်ဝမ်ကျွန်းအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်အောင် American ပြည်ထောင်စုကနေအကူအညီပေးဖို့တန်တိတ်တန်ချမှတ်ထားကြောင်းထိုင်ဝမ်ဆိုင်ရာအမေရိကန်သံအမတ်ဆန်ဒရာအော့ကတ်ကပြောလိုက်ပါတယ်ထိုင်ဝမ်ရေလက်ကြားနယ်ဒေသတွင်းမှာငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အစစ်မပြတ်ကြိုးပမ်းနေကြောင်းလဲထိုင်ဝမ်ဆိုင်ရာတန်တမန်အဖြစ်ပြီးခဲ့တဲ့ဇူလိုင်လကတာဝန်ယူခဲ့ပြီးတဲ့နောက်ပထမဦးဆုံးချိန်တောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထိုင်ဝမ်နဲ့ပတ်သက်ပြီးချမှတ်ထားတဲ့တန်ဒိတ်တန်ဟာကြောက်ဆိုင်ကြောက်ခဲလို့ခိုင်မာပါတယ်လို့လည်းသူကပြောပါတယ်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်ပြည်မာကြီးကစစ်လေရင်တွေပြန်တန်းခဲ့တဲ့အထိစစ်ရေးအရာချင်းချောက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ကထိုင်ဝမ်ကိုအားပေးထောက်ခံမှုတွေပြသနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက1989ခုနှစ်ကတည်းကတရုတ်တပြည်တော်မူဝါဒကိုလက်ခံပြီးတန်တမာရေးအရာတရုတ်ပြည်မာကြီးကိုသာအစိုးရအဖြစ်လက်ခံထားတာကြောင့်ထိုင်ဝမ်ကျွန်းမှာအမေရိကန်တန်ယုံလဲမရှိပါဘူးခင်ဗျာ။
စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပြဖို့ချက်တွေကိုအရင်ဆုံးစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှတရုတ်နယ်စပ်နာဒီစီးရီးတင်းမာနေတဲ့အခြေအနေကိုပြောပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာရခြားဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီချိန်ထဲမှာပဲစစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာတပ်အင်အားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
။တရုတ်မြန်မာနယ်စပ်မူဆယ်မြို့နဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသဘက်မှာဇူလိုင်လဆန်းလောက်ကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီနှစ်ပွင့်လင်းရသည်မှာတော့ပုံမှန်ပြင်းထန်လာမယ့်အခြေအနေတွေရှိနေပါတယ်။လက်ရှိဒေတာသွင်းအခြေအနေကိုကျူကုတ်ပန်ဆိုင်ဒေတာကန်တို့က VOA ကိုခုလိုပြောပါတယ်
။ဒီမှာသူတို့တက်ပတ်နေပြီးတော့ညာပူချဲထားတော့ရှိတယ်ပေါ့။ပြင်အားတော့သူကများတယ်။ကျန်တဲ့တိုင်းနာလည်းနဲ့ကန်နေတော့ဒါဒီဘက်ဒေတာကိုချွာရင်းနဲ့ရောက်ညာတော့ရှိရပေါ့။ဟောဒီရက်ပိုင်းကျင်းကိုသတော်တယ်။အန်ဆိုင်ဒီရက်ကဲမှာဖက်ခွဲရှိတာရှိတယ်ပေါ့ဟော။ဘုံဘောကလည်းဖတ်သွင်းရတယ်။ဒါကကိုကန်နဲ
့ဖြစ်တယ်။ပန်ဆိုင်ရဲစခန်းတိုက်ပွဲဟာအော်တိုဘာလ23ရက်နေ့ကဖြစ်ခဲ့ပြီး MNDAA ကိုကန်တပ်ကရဲစခန်းကိုဝန်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မွန်ဂိုဒေသခံသူကလည်းဂျာတာဘရေးနေကမွန်ဂိုအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်။ဒါမန္တလေးဘောနမ်ဆူမှာဆိုနည်းနည်းဖြစ်တာမှန်ပါ။ဆန္ဒနဲ့ကြားတယ်။နမ်ဆူပဲ။ဒါမွန်ဂိုနဲ့မဝေးပါဘူး။ဒါမွန်ဂိုပြည်နာမှာ1300တော့ဖြစ်တာမှန်ပါ။
MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ18ရက်နေ့လောက်ကစတင်ပြီးစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာကြောင်းစစ်ကောင်စီရဲ့တပ်စခန်းတွေကကိုကန်တပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကိုကန်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသမှာကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။လက်ရှိဒီဒေသမှာ MNDAA ကိုကန်တပ်ဖွဲ့ခြေကုပ်ယူဖို့ကြိုးစားနေတဲ့အခြေအနေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုတုံ့တက်ထားပါတယ
်။တိုက်ပွဲပြင်းထန်လာနိုင်ပါတယ်။မင်းဆက်ဒေသနဲ့ဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီမွန်ဂိုပုံကန်ဒေသဘက်မှာကတော့ MNDAA နဲ့ဟန်တဲအနေထိုင်ဖို့ဒီစီနေလာဟာကိုသူတို့ကတော့အနေမထိုင်အောင်ပေါ့နော်အဒီစီနေမယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုရှိတာတော့ကျွန်တော်တို့K ရဲ့တမဟာချောက်နေမယ်လက်ဖြစ်ပြီးဖြစ်နေတယ်ဆိုတော့အသက်ကနေနေစူးမှုရေးလို့ပြောရပါပေါ့သူတို့ကတော့အဲဒါကြောင့်ဒီအားနဲ့လည်းအင်အားတွေ
ตุ๊เช่ทาเรพิมพ์ไปแล้วจนตุ๊ดทาเรพิมพ์ไปแล้วเดือนนี้จุลัยลาสังกาสัตว์เงี้ยได้ไปเจอจุกุปันสายบัมมาดูข้าเด็ดท่องเรียจ่อมงกุปันมาคนยังเล่าเนี่ยพังสายบัมมาเตียงอาเซจ่อเนี่ยส่งข้อติ้งเซียงนี่จ่ายไปเลยได้ไปพิบวัจิงแล้วเนี่ยจีจีทีมันเนี่ยไม่เนี่ยมีอะไรจังเนี่ยส่งลูเซอุลตีส่งเก็บไปเลยเขมีย์
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆော
စနေနေ့မနေ့ကအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီ KIO ထင်းချုံနယ်မြေမှာကိုဗစ်ကူးစက်မှုတိုးလာတဲ့အကြောင်းကိုနားဆင်ရပါမယ်။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIO ထင်းချုံရာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာဂျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်ဂျာရံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂလာရွာမှာကျောင်းသား400ကျော်နဲ့မိုင်ဂျာယံမှာ400နီးပါးလောက်ကူးစက်ခံရပြီးဆေးဝါးနဲ့စားနပ်ရိက်ကအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းမြန်မာပြည်ပပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
။ကချင်လူမျိုးရေးဖွဲ့ KIO ထင်းချုံရွာကချင်ပြည်နယ်အင်ဂျန်ယံမြို့နယ်ကအင်္ဂလာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကောမှာစတင်တည်ပြခဲ့ပြီးပိုးထူးနေသည့်ဆိုရင်တော့450လောက်ရှိနေပါတယ်။ယောဂကုသသူတွေများလာတာတွေ့ရပေမဲ့ယောဂလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လေ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ်
။ကိုတော့ယောဂသားတွေကိုလည်းနည်းနည်းပပဖြစ်တာရှိပါတယ်။အဲကျောင်းကျပ်မှာဒီမှာလည်းဖြစ်တာရှိပါလေ။အဓိကဖြစ်တာကတော့ကျောင်းမှာပေါ့သာရင်ကျောင်းပေါ်တာဆောင်မှာအစားဖြစ်တာဖြစ်ပါလေ။ကုသတိကတော့အဲ400ကျော်တိထားတာရှိရပါတယ်။ဒါပေမဲ့ဒီကအချိန်ရတော့ဒီကူဝါတော့မရှိဘူးခင်ဗျာ
အင်္ဂလာကျေးရွာထက်တန်းကျောင်းမှာတော့အင်ဂျင်ရဲ့မြို့နယ်နဲ့စွန်ပါဘုံမြို့နယ်ကကျေးရွာတွေကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ဘော်ဒါဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်ရဲ့မြို့နယ်ဟာမေခနဲ့မလိခမြို့နယ်တွေကြားကတွေ့ကြံဒေသမှာတည်ရှိပြီးအသွာလာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြီးခဲ့တဲ့လတွေကစစ်ကောင်စီတပ်တွေနဲ့ KIO ကြားတပ်ဖွဲ့တွေဖြစ်ပေါ်လာတဲ့ကြောင်းလုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်လောလောဆယ်မှာတော့ယောဂပိုးကူးစက်ခံရသူတွေကိုတိကျခွဲကုသပေးနေတယ်လို့အသွာလာကန့်သက်တာတွေလည်းလှုပ်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းကူးစက်မှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးဝါးနဲ့ရိတ်ခါအာဟာရပို့ဆောင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ယောဂတွေပိုမှပြင်းထန်တာကိုယ်စံပြန်မတော်မယ်ဆိုလို့ရှိရင်တော့ခက်ခဲတော့များရှိနေပါလေ။ဒါကြောင့်လည်းဆိုတော့အဲဒီမချိနာတဲ့ဘက်နဲ့ပဲဖြစ်တယ်လို့ရတဲ့ညာဖြစ်ပါတယ်။တခြားညာနဲ့တော့မှဖြစ်တယ်လို့အဲဒီဖေဝတ်ပြည်ကြီးတော်ယူလို့လည်းမရဘူး။ဆိုတော့အဲစူရလို့ရှိရင်တော့ခက်ခဲရှိနေပါလေ။အဲနောက်တစ်ခုရှိတာကတော့အဲ့လိုမျိုးယောဂါတွေရောပြီးတဲ့ကဲဒီအစာဟာရတွေတော်များများထောက်ပါကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီအစာအရာဒီကိုအားရှိတဲ့အစာတွေကိုထပ်ပတ်ဖို့လည်းအရေးကြီးတာလေ။အဲ့ဒါတွေကလည်းအဲဒီဖြစ်တဲ့တော့အဲဒီလိုပြောမလဲခက်ခဲရှိနားနားပါတဲ့ဖြစ်ကြပါ
။ဒီချိန်ထဲမှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIO ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်မန်ချန်ယံမြို့မှာလည်းပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်။ကျောပြန်ကူးစက်မှုတွေကြုံနေရတဲ့မန်ချန်ယံမှာကူးစက်မှုအများစုဟာပါကတောင်စစ်ပြေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူ900ကျော်ဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့အကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်
။ဒီကျမတို့ဖြစ်နေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီအာပါကတောင် IDP စခန်းကရောအယောက်900ကျော်ပေါ့နော်။200ပဲဒီ IDP စခန်းကနေဒီ Care Center Treatment Center ဆက်ပြီးရှိတယ်ဒီလက်ရှိပုံမှာရှိနေတဲ့လူကအယောက်30ကျော်ရဲ့နောက်ချောင်းပြေကျောင်းတစ်ခုက60ကျော်ရဲ့နောက်ဒီဘေးပတ်ဝန်းကျင်မှာလည်းဒီအထက်မှာလည်းဖြစ်နေတာ same ဟို treatment center အောင်မတော်ပဲကိုယ်အိမ်ကကိုယ်က home quarantine လုပ်နေလို့ရတယ်ဆိုရင်ဒီမှာတကယ်ကိုယ်က300ကျော်400ပေါ့နော်ဆန်တော့အခုထပ်ဖြစ်ထားသေးတယ်
ပြီးခဲ့တဲ့ဇွန်ဇူလိုင်လပြည့်အတွင်းမှာအသွာလာကန့်သက်ခဲ့တဲ့လက်ရှိစစ်ပေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ3လကျော်လာတာကြောင့်စားနပ်ရိတ်ခါခက်ခဲကြုံနေရတယ်လို့စေဝါလူဝတ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ်
အဓိကလိုအပ်ချက်ကတော့အစားအသောက်ရဲ့ဖြည်းဝါးရဲ့လို့ကျွန်တော်ပြောရမှာဘယ်လိုဆိုဒီအဒီစခန်းမှာကစားနပ်ရိက္ခာပြက်လက်နေတာ3လကျော်ရှိပြီလေအခြေခံစားနပ်ရိက္ခာကဖန်စီစားပဲပေါ့နော်မရတာခေါ3လလောက်ရှိပြီစားတော့ခက်ခဲတယ်
ကျန်ကလည်းတော့ကောင်းဖြစ်သွားပြီဒီပေါ်စစ်ဖြစ်တဲ့လူတော့ပြီးတော့ချက်ကြီးစုတိုင်းဆိုင်ကလည်းဒါဖြစ်တဲ့နာဖြစ်တယ်ဒီအခုမှလည်းအမှန်ရှိရအောင်မိုင်းနဲ့မိကြီးခါမှာစီးပွားပြစ်တာတော့ဒါတော်တော်များများလိုတဲ့အပြင်အောက်ဆီဂျင်ရဲ့လိုအပ်နေတယ်အောက်ဆီဂျင်လိုရတဲ့ဆိုရင်ရေဒီရှိထားဖို့လိုတယ်လို့ပြောလို့ရှိမှာတော့မန်ချက်မှာရောဂါဆူဆူဝါးဖြစ်တဲ့အခြေအနေမျိုးရှိပဲအရေးပေါ ကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချန်မြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဆန်းသတ်မှုတွေလုပ်နေပြီးပိုးမှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာတွေလည်းရှိပါတယ်မန်ချန်မြို့မှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအသွားလာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်ဟော်ကိုလာကုန်ပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအသွားလာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါခင်ဗျာဒီလိုကူးစက်မှုတွေရှိနေတာကြောင့်ဒီရွှေလီနဲ့ကျေကောင်ကမြန်မာပြည်အဲ့ဒီဒေသကနေထွက်ပြေးဖို့တရုတ်အာဏာပိုင်တွေညွှန်ကြားတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မှာကိုဗစ်ရောဂါကာကွယ်ရေးအတွက်ပိုးသတ်ဆေးဖြန့်မဲ့အစီအစဉ်ကြောင့်မြန်မာနိုင်ငံသားတွေထွက်ခွာပြေးဖို့ယူနန်နိုင်ငံရဲ့ရုံးကအကြောင်းချထားကြောင်းကူမင်းမြို့မှာရှိတဲ့မြန်မာစစ်ကောင်ဒီမြန်မာကောင်စစ်ဝင်ရုံးကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ဝန်ထမ်းတွေကလွဲလို့တရုတ်နိုင်ငံသားတွေပါထွက်ခွာပေးဖို့ညွှန်ကြားထားပြီးမြန်မာအလို့သမားတွေလည်းထွက်ခွာရမယ်လို့ဆိုပါတယ်မြန်မာပြည်ကပေးပို့လာတဲ့သတင်းကိုတော့ကိုကမောင်စိုးမင်းပြောပြပေးမှာပ
ါမြန်မာနဲ့နယ်စပ်တရုတ်ရွှေလီနဲ့ကျဲကောင်မြို့ရဲ့အုတ်ချုံရီအေရီယာအတွင်းမှာပိုးသတ်ဆေးဖြန့်တဲ့လုပ်ငန်းတွေကိုနေရာအနှံ့လုသွားဖို့ရှိတဲ့အတွေ့အဲ့ဒီမှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေရောထွက်ခွာပေးရမယ်လို့ယူနန်ပြည်နယ်ပြည်သူ့အစိုးရနိုင်ငံခြားရေးရုံးကကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကိုအသိပေးလိုက်တာပါကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကယူနန်အစိုးရရဲ့သဘောထားကိုမနေ့အောက်တိုဘာလ29ရက်နေ့မှာတဆင့်ပြန်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီနေ့ထုတ်ပြန်တဲ့စာအရဆိုရင်မြန်မာနိုင်ငံသားအလုံးနေရပြန်ရဖို့တရားပြီးဖြစ်ကြောင်းရွှေလီမြန်မာလူမှုကွန်ရက်ရဲ့အသင်းရဲ့ဥက္ကဋ္ဌမိုင်ကောင်းဆိုင်ကပြောပါတယ်တချို့လဲဒီရက်ပိုင်းမှာမြန်မာနိုင်ငံကိုအပြေးပြန်ဖို့ပြင်ဆင်နေကြောင်းသူကပြောပါတယ
်ကျွန်တော်တို့ရဲ့မြန်မာနိုင်ငံသားကဒီအထောက်အထားကြီးပြေဆုံးဆုံးပဲဖြစ်ဖြစ်ဒီတရုတ်ဖြစ်ဖြစ်ကူမတိုင်ခင်ကဒီမြန်မာပြည်ကိုပြန်ဖို့မယ်လို့ဒရင်းကြပါတယ်အားသိချပါတယ်အားမြန်မာပြည်ပြန်ရမယ်သူတွေအတွက်ကျွန်တော်ကအစပေါ့ဗျာတည်ပြီးနေတဲ့လူလည်းရှိပါတယ်ခင်ဗျာတကယ်လို့များရဲရလာပြီးတော့ခေါ်ရောပြီးမှတော့ပြန်ရမယ်ဆင်းနေပါတယ်မှာလားအဲ့လိုလည်းပြန်ရမှာလေ
ထုတ်ပြန်ချက်စာမှာမပါပေမဲ့လည်းတရုတ်လုပ်ငန်းရှင်တွေကြားမှာပြောနေတဲ့ကောလာဟလသတင်းတစ်ခုအရတရုတ်နိုင်ငံသားနဲ့အိမ်တောင်ကျတဲ့မြန်မာအမျိုးသမီးတွေကိုလည်းနေရပြန်ရမယ့်စီရင်မှထည့်သွင်းထားကြောင်းရွှေလီမျိုးကတခြားလူမှုကူညီရေးအဖွဲ့တချို့က VOA ကိုပြောပြပါတယ်ဆေးဖြန်းတယ်ဆိုတာကတရုတ်အစိုးရဘက်ကအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်
ဖြစ်ချက်မယ်ဆိုတာကတော့ဒါနဲ့သူခံကြရကြမယ်လို့မဟုတ်ရင်သူလက်ပြေးလုပ်ရင်လုပ်လဲလုပ်နိုင်မယ်ဘာလို့လဲဆိုတာဒီဖြစ်ချက်လာတော့သူကလူငါပဲကြပြေးရုံပဲကျွန်တော်တို့မြင်တာလေမြန်မာနိုင်ငံသားကလုံးဝနေပိုင်ခွင့်မရှိတော့လို့ကျွန်တော်တို့မြန်မာပြည်သားတိုင်းရင်းသားကလောလောဆယ်အရင်ပြန်ရမယ်လို့ကျွန်တော်တို့သတင်းကြားထားပါ
ဒီလိုမြန်မာပြည်ကိုပြန်လာတဲ့အခါမှာပိုင်ဆိုင်မှုပစ္စည်းတွေကိုယူဆောင်ခွင့်မရှိဘဲယောဂထိန်းချုပ်တဲ့အခြေအနေပေါ်မူတည်ပြီးမှသာပြန်လဲယူဆောင်ခွင့်ပေးမယ်လို့ကုမင်းမျိုးမြန်မာကောင်စစ်ဝင်ရုံးရဲ့တဆင့်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အရေးတကြီးယူသွားခြင်းနဲ့ပစ္စည်းတွေရှိတဲ့ဆိုရင်ဒေသခံဝန်ထမ်းတွေရဲ့ဦးဆောင်မှုနဲ့ယူခွင့်ပေးမှာဖြစ်ပြီးတရုတ်ပြည်ထဲကနေနေချင်းပြန်ထွက်ပေးရမယ်လို့လည်းဖော်ပြထားပါတယ်။ယူနန်ပြည်နယ်နိုင်ငံခြားရေးဌာနကကူမင်းမျိုးမြန်မာကောင်စစ်ဝင်ရုံးကိုအသိပေးပန်ကြားချက်ဟာရှင်းလင်းမှုမရှိဘူးလို့မြန်မာကုံတွေကမြင်ပါတယ်။ဘယ်နှစ်အပြီးပိုင်ထွက်ပေးရမယ်ဆိုတာကိုလည်းရေးမထားသလိုဒီသတိပေးချက်ဟာတရုတ်ပြည်ထဲမှာရှိတဲ့မြန်မာကုံတွေလုပ်ငန်းရှင်တွေအလုပ်ရုံဂိုဒေါင်တွေပါအကျုံးဝင်သလားဆိုတာကိုတော့ရေးထားခြင်းမရှိပါဘူး။မြန်မာကုံတွေတူကအခုလိုပြောပြပါတယ
်我见过他就落山了，结果你都把他封闭了去了，我把他就说，下岗我是有了，今天马上就上交了吧，是吧？啊，结果不要说别人了，你都是别人家的，有说话的样子，那个，那个巴拉了，对吧？
ကိုဗစ်ကရောဂါအကြောင်းပြုပြီးမြန်မာနဲ့ကုံတွယ်နေတဲ့နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကပိတ်ထားပါတယ်။မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နယ်စပ်ဒေသမတည်မငြိမ်ဖြစ်မှာကိုတရုတ်ကစိုးရိမ်နေပုံရကြောင်းကုံတွယ်တွေကမြင်ပါတယ်။ ဒီရပိုင်းမှာလဲမူဆယ်105မိုင်ကုန်သွယ်ရေးစုံတလျှောက်မှာမေဇက်ချန်စီယိုကာယန္တာကိုတရုတ်ဘက်ကဇက်တိုက်လှုပ်ဆောင်နေပါတယ်တရုတ်ဘက်မှာကတ်ယောဂါအကြောင်းပြုပြီးမြန်မာနိုင်ငံသားတွေကိုအစ်အစ်အေးများနေတယ်လို့လုပ်ငန်းတွေလည်းအရင်ကလောက်မလဲပတ်တော့လို့မြန်မာပြည်တွင်းကိုပြန်လာသူတွေကတဖြည်းဖြည်းများလာနေပါတယ်မူဆယ်အခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးကွန်ရက်ကစည်င်းပြုစုထားတဲ့အရေးအတွက်ရဆိုရင်တော့ဇူလိုင်လ26ရက်နေ့နောက်ပိုင်းကစလို့တရုတ်ပြည်ထဲကပြန်လာတဲ့မြန်မာနိုင်ငံသားဟာ3လအတွင်းမှာ 14,332 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
သောရစီများခင်ဗျာတရုတ်နယ်စပ်မှာလိုပဲထိုင်းနယ်စပ်ကဒီဒုက္ခသည်စခန်းမှာလည်းကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်ဒီထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာထဲမှာပိုတိုးလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုဖြစ်နေတာကြောင့်အခက်အခဲမျိုးစုံကြုံနေရပါတယ်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာအတွင်း190နီးပါးတိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယလှိုင်းမှာတော့ငါအနည်းငယ်သာကူးစက်ခဲ့ပေမဲ့ဒီလာအတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေဖြစ်လာတယ်ဆိုပြီးအုံပြန်ဒုက္ခတဲ့စခန်းကဒုက္ခတဲ့တူကပြောပြပါတယ
်25ရင်းနေကြတော့15ယောက်ထပ်တွေ့တယ်26ရင်းနေကြတော့1ယောက်တွေ့တယ်28ရင်းနေကြတော့20တွေ့တယ်28ရင်းနေကြတော့21ယောက်ထပ်တွေ့တယ်နောက်ထပ်နောက်တော့2ယောက်ကအခုမှထပ်တွေ့တယ်အားလုံးပေါင်း186ယောက်
ဒုက္ခတွေတွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ
်စိုးရိမ်နေကြတယ်အဓိကအဖြစ်အပြင်ထွက်လို့မရတာဖြစ်တဲ့အတွက်ကြောင့်စားရမရှိဘူးစားရမရှိဘူး TVC ကပေးတဲ့ရိတ်ခါရိတ်ခါထုတ်ပြီးတော့ဘလို့မှမလောက်ကြဘူးလူကြီးတယောက်ကို283ပတ်တလေးက150နဲ့တစ်ပတ်လေးယောက်ရှိတဲ့အိမ်ဆိုလို့ရှိရင်100လောက်ရတယ်100လောက်ရတယ်အဲ့100လောက်ရတဲ့ဟာကိုအဲ့ဒီသူတို့ CBBC ရနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာသွားဝယ်ရရိတ်ခါထုတ်ဖို့အတွက်ကတ်ပေးထားပြီးသားအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီထဲကနေပြီးတော့မရှိရရတဲ့ဆိုရှင်100ရဲ့တန်ဖိုးက10ရက်လောက်စားလိုက်လို့ရှင်ကုန်ပြီလူတွေမှာကဒုက္ခတွေဒီမှာကတော်တော်များများကဒုက္ခတုတ်ခရောက်တဲ့ပူရောက်နေ
ဒုက္ခတွေတွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်ပြီဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015ခုနှစ်လောက်ကစပြီးနေဆက်တွေကဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေကိုလည်းရှော့ချပြစ်လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခသည်တွေကိုမိမိဆန္ဒလျောက်နေရာပြန်နိုင်တယ်ဆိုပြီးနေရာပြန်ခွင့်ပေးခဲ့ပါတယ်ဒုက္ခတဲ့ရာဂနန်းလောက်ကတော့နေရပြန်သွားကြပါတယ်ဒါပေမဲ့ဒုက္ခတဲ့အများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရက်တည်ရေးကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရပြန်ရေးဟာမမျှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါတယ်အခုဆိုရင်အုံပြန်ဒုက္ခတဲ့စခန်းထဲမှာရှိနေတဲ့ဒုက္ခတွေဟာအနည်းဆုံး14နှစ်ကနေအများဆုံး25နှစ်လောက်ထိတတိယနိုင်ငံလေးကိုထွက်ခွာခွင့်မရဘဲနေထိုင်နေကြရတာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမှခိုလုံနေထိုင်နေကြရပါတယ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ 8,000 ကျော်လောက်ရှိပါတယ်ရှင
်ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udel Set 70B Asia Bing 2 Channel 1 Channel 1 Thai Com 6 channel 223 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်နိုင်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ကင်းအစည်းအဝေးတွေကိုအခုလက်ရှိတင်ဆက်နေတဲ့ line meter 25 40 51အပြင် line meter 190ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ဒီ FDA ရဲ့ clinical trial တခုကိုရဖို့ဆိုလို့ရှိရင်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားနောက်ပြီးတော့ဘေးထွက်ဆိုးကျိုးဘယ်လောက်ရှိသလဲအဲ့ဒီဟာတွေဖြစ်လို့ဒီတောက်ဆေးကိုထဲ့မဲ့ဟိုခဲကက်လေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြုမှာဒါမျိုးလေးတွေအစ
ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်တွေအကြောင်းရှင်းပြထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီမြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေတန်းနေချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်ပိတ်သိမ်းတာတွေရှိနေချိန်မှာပဲမြန်မာအလို့သမားတွေလည်းအရင်ထက်ပိုပြီးအခက်အခဲတွေနဲ့ကြုံလာရပါတယ်အထူးသဖြင့်တော့အမျိုးသမီးတွေဖြစ်ပါတယ်အခုလိုမျိုးအလွတ်လပ်မဲ့ဖြစ်တာတွေစားဝတ်နေရေးခက်ခဲလာတာတွေဒါ့အပြင်ကိုဗစ်ကြောင့်ခွဲခြားဆက်ဆံခံရတာတွေကြုံနေရပါတယ်ထိုင်းရောက်မြန်မာမျိုးသမီးတွေရဲ့အခက်အခဲတွေဘယ်လိုကျော်ဖြတ်နေကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးတင်ပြထားပါလိမ့်ဗျာThere's a path we must choose sometimes Gotta stand up and fight sometimes
COVID-19 ကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကြုံနေရတဲ့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရပြီးတော့အသွားလာကန့်သတ်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြရတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အခြေအသေးတွေပိုးပြီးတော့ကြုံလာနေရပါတယ်။ငွေကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့မက်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုပ်လက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ
်အခုကဒီကိုဗစ်ဆောင်းဖြစ်တဲ့အကြောင်းတော့လုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေကျွန်တော်တို့အရင်ကဆိုလို့ရှင်ဒီဖန်ကားဖက်မှာဆိုင်းဒီဈေးဆိုင်တွေရောက်နေချင်းဈေးဆိုင်တွေရောက်တဲ့ခါကျတော့ပထမကိုဗစ်ကတည်းကပြိထတာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေကိုဗစ်ပထမလိုင်းကတည်းကဖြစ်နေတာရှင်ကျွန်တော်တို့ဆိုလို့ရှိရင်လေကျွန်တော်တို့လည်းဒီဖက်မှာလုံးရှော့တယ်မှာသမရှာမတွေ့ဘူးဒါမှတထဲတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုမျိုးလင်းချဲနေတဲ့ဟိုလာနောက်လာဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှာဒါမှတကယ်လို့ညာတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကြမှာတခြားတရားကွာနဲ့တရားကွာပွားဖို့ကလည်းဆင်မပြေဘူးအမရဲ့ပြီးလို့ရှိရင်ဒီနေရာတဝိုင်းလင်းရှာမယ်ဆိုတာကလည်းလုံးရလည်းအားရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီလိုချဲတင်လဲရတယ်ဘယ်လို80တိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးမရင်ကျမတို့အလက်ရှိဖြစ်နေတာရောဒီကိုဗစ်ရောဂါကြောင့်ရယ်ပြီးလို့ရှင်ဒီလက်ရှိလုံလံမဲ့ဖြစ်နေတဲ့အခက်ခဲတွေရယ်ပြီးလို့ရှင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေရတော့အများကြီးမရင
်လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လောက်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါတယ်ဒီလိုမျိုးစာဝင်နေရေးကြက်တဲ့တဲ့ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချူမာကပြောပါတယ်
။သူတို့ပြောတာကကျွန်တော်တို့မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ဆိုင်ရီထဲကိုလည်းပြေးမလာဘူးသူတို့ဟိုဈေးဝယ်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရတဲ့လမ်းတွေရောက်ဆောင်ရတယ်သူတို့ထွက်လာပြေးနေချိန်မှာဝယ်လို့ရတယ်။အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့ချိန်မှာသူတို့ပြောတာကတော့ရှင်ပြန်လို့သမားစီကကူလာတယ်ဆိုပြီးတော့လေကျမတို့အဲ့လိုမျိုးခွဲခြားခက်ခဲနေဆိုင်ရတာသူတို့ပြောဖို့အမကြီးဒါပေမဲ့ကျမတို့ဖက်မှအဲ့လိုထိမရဘူ
းအစောပိုင်းပထမလိုင်းနဲ့ဒုတိယလိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါကြုံလာရတဲ့အခါမှာတော့မြမတွေကိုအပြစ်ဖို့ကြတဲ့သူတွေခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ ထိုင်းနိုင်ငံတောင်ပိုင်းရဘာဆိုင်ခင်းတစ်ခုမှာအလုပ်လုပ်နေတဲ့မခင်မဆူကလည်းသူကြုံရတာတွေကိုပြောပြပါဗျာ
။ကျမတို့ကြုံရတာတော့ကျမတို့ဘက်မှဆိုရင်ထိုင်းနေရအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိတယ်ရှင်။ကျမတို့မြန်မာလေးပေါ့နော်အရင်လိုင်းတုန်းကတော့ခွဲခြားဆက်ဆံမှုမရှိဘူး။အခုကျတော့ခွဲခြားဆက်ဆံမှုရှိတယ်။အပြင်းမထွက်နဲ့လို့ဈေးသွားဝယ်လို့ရှိရင်အိုမြန်မာဆိုရင်သူတို့မကြိုက်တာတို့အဲလိုမျိုးပေါ့နော်ကျမတို့ဆိုရင်ကားကမတင်ဘူးလေမြန်မာတို့ဆိုရင်ကားမတင်ဘူးလမ်းဖြတ်ခွင့်မရှိဘူးဈေးဆိုင်သွားတောင်မှခွဲခြားဆက်ဆံတာတွေပါတယ်ကျမတို့ဈေးထဲဝင်လို့ရှိရင်လည်းလက်မှတ်ထိုးလက်ဆေးအဲလိုမျိုးလေပေါ့နေတော့မြန်မာလေးနားမလည်ဘူးပါညာစသည်ဖြစ်ပေါ့နော်အဲလိုပြောတဲ့ဟာတွေရှိတယ်ရှင်အခုတရားနိုင်မှာပေါ့ဟုတ်တယ
်မကင်မာဆိုနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ကတော့ရဘာချစ်တဲ့အလုပ်ကိုလုပ်ကြတဲ့သူတွေပါဟိုတယ်တစ်ခုမှာလှုပ်လှုပ်နေတဲ့သူ့ရဲ့သားကတော့ကိုဗစ်ကြောင့်အလုပ်ပြုတ်သွားခဲ့ရတယ်လို့ပြောပြပါရယ်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအများအပြားအလုပ်လုပ်နေကြတဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေလည်းကိုဗစ်ကြောင့်ရပ်ပစ်လိုက်ရတာတွေရှိနေတာကြောင့်မြန်မာအလုပ်သမားတွေအများအပြားအလုပ်လက်မဲ့ဖြစ်ကုန်တယ်လို့မခင်မဆူကပြောပြပါရယ်ကျမတို့
ဘက်မှာကျတော့စိုက်ပျိုးရေးရှိတယ်ပြီးရင်ပယံတို့ပြီးလို့ရှိရင်မွေးမြူရေးတို့ရှိတယ်ရှင်အဲ့ဒါကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လူတွေလည်းအများကြီးရှိတယ်နော်သူတို့ကိုဗစ်ချိန်မှာမွေးမြူရေးတွေနားလိုက်တယ်ဆက်မမွေးတော့ဘူးအဲ့လိုလူတွေလည်းရှိတယ်ရှင်ပြီးလို့ရှိရင်ကျမတို့ရောဘတ်သမားလေးကြတော့မွေးရသည်ဆိုရင်မလုပ်ရဘူးလေအဲ့ဆိုရင်ချားမှပြောင်းရွှေ့ပြီးတော့တွားလောက်ကြတယ်လေခုချိန်မှာကြတော့အဲ့လိုမျိုးပြောင်းရွှေ့ဖို့လည်းမရအလုပ်ရှင်တွေကလည်းသူတို့ပိတ်ဆံမရှိတဲ့ခါကြတော့အလုပ်မငှားကြဘူးလေနော်အဲ့ဆိုတော့ပုံပြီးခက်ခဲဖြစ်တယ်ပေါ့ရှင်အရင်တော့ဆိုလို့ရှိရင်ပေါ့နော်ကျမတို့မွေးရသည်ခက်ခဲပေမဲ့လည်းချင်းငါစားတော့လို့ရတယ်အခုကချီးဖို့ဆိုတာလည်းတယောက်မှတယောက်ဘသူမှမလည်းမရှိကြဘူးလေနော်အရင်တော့ဆိုရင်ကျမမှမရှိရင်ချားတယောက်မှရှိတယ်ချားတယောက်မှချီးလို့ရတယ်ဟိုဒီမှာဆင်မပြေရင်ချားမှရွှေပြောင်းပြီးတော့သွားလုံလို့ရတယ်ငါနေပူမှပြန်လာမယ်လေငါမိုးရွာနေတာချားလုံသွားလုံမယ်အခုကအဲ့လိုမျိုးလည်းပြောင်းလို့မရဘူးရွှေလို့မရဘူးချင်းငါလို့လည်းမရဘူးထို့လို့ဆိုရင်စားဖို့တောက်ဖို့ကိုမရှိဘူးအဲ့လောက်ချစ်တောင်ချစ်တယ်ပြီးလို့ရှိရင်မြန်မာပြည်မှာလည်းပဲမိသားစုရှိတဲ့လူဆိုရင်မပို့နိုင်ဘူးပေါ့ရှင်ခါတိုင်းဆိုရင်ပို့ရတယ်အခုကသူ့လည်းကိုမကဲနိုင်ကိုလည်းသူမကဲနိုင်နာရီတွေဖြစ်တဲ့ခါကျတော့လည်းမတွားရဘူးအဲ့လိုလေးမျိုးပေါ့နော်တအားကြီးတခါလည်းမကြုံဘူးတဲ့ဟာလေးဖြစ်ရတယ်ပေါ့
ဒီလိုခက်ခဲတွေကြုံနေရတဲ့အချိန်မှာငွေရည်မြေကိုရဲ့မြန်မာနိုင်ငံကိုပြန်ဖို့ဆိုတော့မှာကရောဘာကြောင့်ချက်တွေ့နေရတာပါလဲကိုဗစ်ကြောင့်အသွားလာတွေပိတ်ထားတာစီးစကကြီးတာမြန်မာနိုင်ငံအတွင်းအခြေအနေတွေကပိုးပြီးတော့ဆိုးနေတာတွေကြောင့်တိုင်းမှာပဲရအောင်ရည်တည်နေရတာဖြစ်တယ်လို့မြန်မာရွှေပြောင်းအလုပ်သမားတွေကပြောပြကြပါတယ်။မြန်မာနိုင်ငံအတွင်းကမိသားစုဆွေမျိုးတွေထဲမှာလည်းကိုဗစ်ဒဏ်အလူးလဲခံနေကြရတဲ့သူတွေရှိနေပြီးသူ့ရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ်
။ရှိတယ်မနေ့ကကျမဖွာဆုံးတယ်ဆယ်ရက်တောင်မကြည့်ဘူးကျမတော်လေးမနေ့တုန်းကတစ်ခါဆုံးတယ်ကော့တောင်မှာဆွေမကောင်းဘူးပြန်လို့လည်းမရဘူး။
ကိုဗစ်ကြောင့်ကျက်တဲ့ကြုံရသူတွေကတော့နေရာပေါင်းစုံလုပ်ငန်းခွင်ပေါင်းစုံမှာရှိနေတာပါ။ထိုင်းနိုင်ငံတောင်ဘက်ကလှေလှုပ်သားတွေဆိုရင်လေသူတို့ဒေသမှာအသွာလာကန့်တတ်တဲ့လော့ကဒေါင်းရရှိချထားတဲ့အတွက်မိသားစုတွေတကွဲတပြားဖြစ်ပြီးစားဝတ်နေရေးအကျက်တဲပိုပြီးဆိုးလာနေတယ်လို့အဲ့ဒီဒေသမှာမြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတို့ဖြစ်တဲ့မတ်တီတာကပြောပြပါဗျာ။
အခုဆိုကျမတို့ဆိုအခုဆိုရင်လော့ကဒေါင်းချထားခံရတယ်ကျမတို့ဆိုရင်ဒီရက်ွက်ထဲမှာစတေးဟုန်းပုံစံနဲ့နေနေရတယ်အဲခုဆိုဖေမခွင့်ဘူးဖေလည်းမခွင့်ဘူးဖေမခွင့်ဖေသားရဲ့ဖေသားလည်းဒီကုန်းမတက်လို့မရအောင်ဖေသားကြီးကြောက်လည်းအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းကနေနည်းခွာထားပြီးတင်ပြမှာအခုနည်းနည်းကန်းနဲ့ဝေးတဲ့နေရာအနားမှာကြောက်ချပြီးထားတယ်သူတို့ဒီရေထဲချတဲ့နေမှာပြန်ဝင်ဒီကုန်းမကိုပေးအတန်းမခံဘူးဖေသားကြီးမှာအခုဒီကုန်းပေါ်မှာရှိတဲ့လူတွေကလည်းဖေသားမရတဲ့ပဲဖြစ်အိမ်နောက်တယ်တွေပဲဖြစ်ဒီကိုဗစ်ကာလမှာအခုကိုချိတာနဲ့ကိုစားနေရတယ်သူတို့ပြီးတာမပြီးတာသူတို့သူတို့ဘလိုတွေဆက်နွယ်ပြီးပြီးလဲတော့မသိကြဘူးပေါ့နော်အခုတချို့ဆိုနေမရတဲ့လူတွေရှိတယ်ရတဲ့လူတွေရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီဖဲအခုရက်ွက်လော်ဒေါင်းချထားတာစတေးဟုံးကတော့ဒီ၄ရက်နေဖြစ်နေတယ်လို့ပြောတာပဲဒါပေမဲ့တရဝင်တော့မကြားသေးဘူးညာထားချက်နဲ့အခုနောက်ထပ်ကြတော့ဖေနဲ့အခုဖေသားတွေနဲ့ဒီကျမတို့ရဲ့ဒီရွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုအလောက်မှာမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထက်ချခံတာရယ်အရန်တော့ခတ်သေးတာပေါ့နော်စာဝတ်နေကြီးကအစအကုန်လုံးကျက်တဲ့ကုန်ကြပြီပေါ့
အခုလိုကိုဗစ်ကြောင့်ကျက်တဲတွေကြုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝင်ရေးကူညီထောက်ပံ့ပေးတာတွေ၊ကျန်းမာရေးအသိပညာပေးတာတွေပိုးပြီးတော့ရှိစေချင်တယ်လို့လည်းမက်ခင်မာဆိုကပြောပါတယ်။လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်။
အများစားတော့မဟုတ်ဘူးပေါ့နော်အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ3-5ဆိုလို့ရှိရင်ထိုင်းကျက်ချင်းနေပေါ့စဖာကန်ချားထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းနေပေါ့သူတို့ရိတ်ခါလေးဟိုစကုံ6တွေပေါ့နော်ဒီတစ်သုံးမှာတော့သူတို့မကူညီမပေးဘူးရှင်အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ဟို Med Foundation တို့အဲ့ဒါတွေကကြတော့လည်းနှစ်ပါးပါးလေးတော့ရှိတယ်ရှင်ဟိုမြို့သမီးဆွေမျိုးဝဲတွေလုပ်ပေးတယ်ကျမတို့မြို့သမီးတွေဟိုစိတ်ခွန်အားဖြစ်စေတယ်ပေါ့နော်အခုလိုကိုဗစ်ကာလမှာအမျိုးသမီးတွေအမျိုးသားတွေချက်ကိုပို့ပြီးတော့စိတ်ဖြစ်စီမှုတွေများကြတယ်အမျိုးသားတွေအမျိုးသမီးတွေလုံးမရှိလို့ကြံ့ဖက်မှုတွေများတယ်အဲ့ဒါလေးကိုကျမတို့ကတင်တန်းလေးပေးပြီးတော့10ယောက်လေး5ယောက်လေးပေါ့နော်စုတယ်ပြီးလို့ရှိရင်နည်းနည်းပပပေါ့ဆန်လေးမမလေးအဲ့ဒါလေးသူတို့ပတ်ကြလေးနည်းနည်းလေးပေးတာလေးတွေလို့ရှိနေချင်းအဲ့လို
လက်ရှိထိုင်းနိုင်ငံမှာကတော့ကိုဗစ်ကူးစက်မှုတွေကနေ့စဉ်1000နဲ့2000ကျားမှရှိနေဆဲဖြစ်ပြီးသေဆုံးသူရာခိုင်နှုန်းရှိဆဲဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာတွေပိုပြီးလှုပ်လာတယ်ဆိုပေမဲ့ကာကွယ်ဆေးထိုးပြည်သူဦးရေကနိုင်ငံရဲ့ဆေးရာခိုင်နှုန်းတော့မရှိပါဘူး။ကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးပြန်လည်နံနံထူထောင်ဖို့ကြိုးစားနေရဆဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်အလုပ်သမားတွေအားလုံးအတွက်ပါခက်ခဲနေဆဲပဲဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြူပါရှင်။ကျမခင်ဗျူထွေပါရှင
်။သောရရှင်များခင်ဗျာဒီလကုံပိုင်းကစပြီးတော့ကျွန်တော်တို့ထုတ်လွှင့်နေတဲ့မီတာလှိုင်းအပြောင်းလဲတွေကိုပြောပြခြင်းပါတယ်။VOA ရဲ့ညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းနူမီတာ32 kHz 9335နဲ့9383ညလိုင်းနူမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505ကပါထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုအေဟိုမနက်ခင်းပိုင်းအစီအစဉ်တွေကိုတော့လိုင်းနူမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကနေထုတ်လွှင့်သွားမယ်ဆိုတာကိုအသိပေးတင်ပြအပ်ပါတယ်ခင်ဗျာအခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Halloween ပွဲတော်ဘယ်လိုဆင်နွှဲကြသလဲအားလဲရာဒီဈေးဝယ်ရာမှာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းနဲ့လာနေချီခံစားနေရတဲ့ COVID နောက်ဆက်တွဲဝေဒနာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
Halloween ရာသီအတွက်ရွှေပြုံသီးကမပါမှာဖြစ်ပါ၊ပွဲတော်အတွက်ရွှေပြုံသီးမိုးလို့ရမှာနဲ့အလှဆင်မှုအတွက်ရွှေပြုံသီးတွေကိုစိုက်ခင်းနေမှာစိတ်ကြိုက်သွားရောက်ဝယ်ယူနိုင်တယ်လို့ဘယ်သူကအကြီးဆုံးရွှေပြုံသီးစိုက်နိုင်လဲဆိုတာကိုလည်းပြိုင်ပွဲကျင်းပကြပါရယ်ဒီအကြောင်းကိုတင်ပြပေးရမယ်။ American ရဲ့ delay တစ်ခုဖြစ်တဲ့ Halloween ပွဲတော်ကို October 31ရက်နေ့မှာကျင်းပမှာပါ။ယဉ်ကျေးမှုပေါင်းစုံရအမေရိကမှာရွှေပြောင်းချေချလာသူ Irish လူမျိုးတွေရဲ့မူရင်း delay ကနေအခုအခါမှာတော့အထူးသဖြင့်ကလေးတွေအတွက်ပွဲတော်တစ်ခုအဖြစ်ကျင်းပပါတယ်။ဟိုရုံးကရွှေပြုံသီးကိုလူကောင်းပုံဖော်ပြီးအထဲမှာမီးထွန်းကမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ဆိုပြီးတော့လုပ်ခဲ့တာပါ။ Gamma ကအခုလိုပြောပါတယ်။
ကျောင်းမှာရွှေဖျုံသီးအကြောင်းသင်ရပါတယ်အပြာရောင်လိမ္မော်ရောင်အနီအဖြူစသဖြင့်ရှိပါတယ
်ကယ်လီဖိုးနီးယားပြည်နယ်လိမ္မော်ခရိုင်မှာဆိုရင်လူမျိုးပေါင်းစုံနေထိုင်ကြပြီးလူဦးရေ80ရာခိုင်နှုန်းဖြစ်တဲ့3000ကျော်ဟာအမေရိကမှာမွေးဖွားခဲ့သူတွေမဟုတ်တာကြောင့်ဘာသာစကားပေါင်းစုံကိုကြားနိုင်ပါတယ် BNN ကနေရွှေပြောင်းအခြေချသူတူ
ဦးက
ဒီနေ့မှာထက်မိနစ်တုန်းကဒီမှာလူတော်တော်နည်းပါတယ်
Halloween နဲ့မတိုင်ခင်မှာရွှေပြုံကင်းတွေကိုတွားရောက်လဲပတ်ကြတာကတော့ကလေးတွေအကြိုက်ဖြစ်ပြီးကစားနည်းမျိုးစုံလဲစော်ကစားနိုင်ပါတယ်ဒေသခံတဦးဖြစ်တဲ့ Akash Patel က
Pumpkin Pie all over
ရွှေပြုံကင်းတွေနေရာတကာမှာတွေ့ရတယ်လို့ယထာစားစရာဆိုင်မျိုးစုံအားလုံးရှိပါတယ်
လူကြီးတွေအတွက်ကတော့အကြီးဆုံးရွှေပြုံသီးဘသူဆိုင်နေလဲဆိုတာကိုပြန်ကြပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာတော့အကြီးဆုံးရွှေပြုံသီးဟာ695ကီလိုအလေးချိန်ရှိပြီးဒေါ်လာ3250စုစုကူးသွားပါတယ်အနောက်မြောက်ပြည်နယ်ဝါရှင်တန်မှာတော့အလေးချိန်994ကီလိုရှိတဲ့ရွှေပြုံသီးပိုင်ရှင်ဟာ1919ဒေါ်လာစုစုကူးသွားပါတယ်ခင်ဗျာ
ဖတ်တော်မှာကုန်စည်ပို့ဆောင်မှုနှောင့်နှေးကြမ်းကြာနေတာကြောင့်အခုလာမယ့်အားလည်းရဲ့ဈေးဝယ်ရသည်မှာဈေးကွက်အတွင်းရွေးချယ်ဝယ်ယူစရာရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်တာတွေကိုရင်ဆိုင်ရလာနိုင်ခြေရှိကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်းတင်ပြပေးရမယ်။တယူပို့ဆောင်ရေးအခက်အခဲကြောင့်မော်တော်ကားကွန်ပျူတာကစလို့အိမ်သုံးပစ္စည်းတကွေသုံးပစ္စည်းတွေဈေးတက်နိုင်ွယ်အခြေအနေဆက်ရောက်နေတာပါ။ဒီလိုနိုင်ငံကနေထုတ်လုပ်တဲ့ပစ္စည်းတွေကိုမှာယူသုံးစွဲရတဲ့စီးပွားရေးလုပ်ငန်းတွေဆိုရင်လည်းကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုရင်ဆိုင်နေရတဲ့အပြင်အခုအခါမှာပစ္စည်းမှာယူရတာပိုခက်ခဲလာတယ်လို့ပြောပါရယ်။ Greater Than Games Company CEO Paul Bender က
If we're going to get a 40-foot cargo container from
Belize container တလုံးကို Shanghai စိတ်ကမ်းဒါမှမဟုတ် Shenzhen ကနေကျွန်တော်တို့အခြေစိုက်တဲ့ Missouri ပြည်နယ် St. Louis ကိုပို့မယ်ဆိုရင်လွန်ခဲ့တဲ့နှစ်က 6,000 လောက်ပေးရပြီးတော့၄ဘက်ကနေ6ဘက်ကြာပါတယ်အခုတော့ 2,000 ဝက်လောက်ထိပေးရမှာဖြစ်ပြီးတော့လာနေချီကြာနိုင်တယ်လို့ဘယ်လောက်ကြာမလဲဆိုတာလဲတေချာမသိရပါဘူး
တခြားစီးပွားရေးလုပ်ငန်းတွေလိုပဲတည်ယူပို့ဆောင်ရေးဈေးကြီးတာကြောင့်ဈေးနှုန်းမြင့်ပြန်ရောင်းရပါတယ်အမေရိကနဲ့ကမ္ဘာတစ်ဝှမ်းမှာသက်ဆိုင်ရာနေရာတွေစီပို့ပေးဖို့ကြံနေတဲ့တရုတ်နိုင်ငံကလာတဲ့ကွန်တိန်နာအများပြားရှိနေပါတယ်ကမ္ဘာကုန်စည်တည်ယူပို့ဆောင်ရေးအကဲခတ်ခရစ္စတိုဖာတန်က
There's the problem we don't have enough truck drivers
ဒေသနာက truck ကောင်းမောင်းသူအလုံးလောက်မရှိဘူးဖြစ်နေတာပါလွန်ခဲ့တဲ့နှစ်ကစီးပွားရေးလုပ်ငန်းတွေရပ်ကုန်တော့အလုပ်ကောင်းတဲ့ Amazon ကုမ္ပဏီမှာသွားလုပ်ကြပါတယ်အခုကျတော့သူတို့ပြန်ပြောင်းမလာကြတော့ပါဘူ
းမလေးရှား VNN တရုတ်နိုင်ငံတွေအပါအဝင်အာရှတလောမှာကိုဗစ်ကာကွယ်ဆေးရှာပါတာကြောင့်ဒယ်လ်တာမျိုးကွဲကူးစက်မှုတွေဖြစ်ပွားခဲ့ပြီးဆက်ရုံတွေပိတ်ခဲ့ရပါတယ်ရလက်အနေနဲ့ကတော့ဈေးကွက်အတွင်းကုန်ပစ္စည်းရှာပါခဲ့ပါတယ်တရုတ်ပို့ကိုတစ်ခုတည်းပေါ်မိကိုအားထားမှုဟာကမ္ဘာတဝန်းကုန်စည်စည်းစိမ်မှုနှောင့်နှေးချက်ကြရတဲ့အကြောင်းရင်းဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားကအမေရိကအကြီးဆုံးစိတ်ကမ်းတွေမှာစုပုံနေတဲ့ကွန်တိန်နာ5သိန်းလောက်ကိုအမြန်ဆုံးတည်ယူပို့ဆောင်ပေးသွားမယ်ဆိုပြီးပြောထားတာပါဒါပေမဲ့လည်းတခြားခက်ခဲရင်ဆိုင်ရနိုင်ခြေကိုလည်းထောက်ပြကြပါရယ်မီရှိဂန်ပြည်နယ်တက္ကသိုလ်ကုန်စည်တည်ယူပို့ဆောင်ရေးဘာသာရပ်ဆိုင်ရာပမောက္ခဂျေးစင်မီလာက
Even if things are moving off of the boats faster
ဒီမောပစ္စည်းတွေခက်မြန်မြန်ချနိုင်တောင်မှကိုရောင်တွေကပုံမှန်အချိန်ပဲဖွင့်တာဆိုတော့ပစ္စည်းတွေကိုဘယ်လိုအမြန်ပို့နိုင်မှာပါလဲ
ကုန်စည်ပို့ဆောင်ရမှာမြန်ဆန်ထိရောက်တဲ့လေကြောင်းကိုအသုံးပြုမယ်ဆိုရင်လည်းဈေးစက်ကကြီးတာကြောင့်ဒီနည်းလမ်းဟာတိတ်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဆိုပါရဲအခုလိုအခြေအနေတွေကြောင့်နှစ်ကုန်အားလည်းရရာသီရောက်ဖို့သတင်းပတ်တာလိုတော့ချိန်မှာဈေးဝယ်သူတွေအနေနဲ့ကုန်စည်နှုန်းကြီးပြီးတော့ပစ္စည်းလက်ဝယ်ရရှိဖို့အခက်ကြုံရနိုင်တယ်လို့ကြေညာသူတွေကပြောရတယ်ခင်ဗျာကလာချာရှိစွာမောပန်းနွမ်းနေတာစိတ်မချလင်းတာအိမ်မရတာနှလုံးပြဿနာနဲ့အသက်ရှူရခက်ခဲတာတွေဟာ long covid ယောဂလက္ခဏာတွေဖြစ်ပါတယ်ကိုဗစ်ယောဂအပြင်းထန်ကစားပြီးနောက်ပိုင်းမှာအခုလိုလက္ခဏာတွေလာနေချီခံစားရတဲ့ဝေဒနာတွေကိုဘယ်လိုကုသမှုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်ကိုဗစ် -19 ယောဂကုသမှုခံယူပြီးနောက်ပိုင်းမှာဒီယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရကြောင်းလူအတော်များများကပြောလာပါတယ်ကိုဗစ်ကူးစက်ခံရသူတွေရဲ့ဆက်ရှိရာဂိုင်းနှုန်းလောဟာလအတန်ကြာပြီးပုံမှန်အနေထားကိုပြပြန်ရောက်ဖဲယောဂါတန်ကိုခံစားရကြောင်းကျန်းမာရေးဆိုင်ရာလုပ်ငန်းခွင်ကိုစောင့်ကြည့်တဲ့ Fair Health အဖွဲ့ကြီးကပြောပါတယ်လွန်ခဲ့တဲ့နှစ်ကကိုဗစ်ယောဂါကူးစက်ခံရတဲ့အသက်14နှစ်အရွယ်စီယန်နာမော်တန်က
Oh, my smells came back, but they came back all like completely
different. And then they had a car, man. And then they had a car, man. And then they had a car, man. Robot, you know, and then you had a super, you know, and then you had a car.
ဆရာဝန်တွေကတော့အခုလိုခံစားရတဲ့လက္ခဏာတွေကို long covid လို့နာမည်ပေးထားသလို WHO အဖွဲ့ကြီးကတော့ covid ရောဂါအပြင်းထန်ခံရပြီးကြာရှည်စွာခံစားရတဲ့နောက်ဆက်တွဲလက္ခဏာ post covid လို့ခေါ်ပါတယ် WHO ပြောခွင့်ရ Janet Dias က
SARS coronavirus 2လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိခဲ့ဘူးတွေမှာဖြစ်လျက်ရှိပြီး3လကြာနောက်ဆက်တွဲဝေဒနာတွေခံစားရနိုင်ပါတယ်ဒါကိုပျောက်ကင်းအောင်မကုသနိုင်ပါဘူ
းအမေရိကန်ကူးစက်ရောဂါထင်းချုပ်တားဆီးရေးဌာန CDC ကချောင်းဆိုးရာခေါင်းကိုက်တာအိပ်မပြောရာမောပန်းနေရာစရာတွေပါဝင်တဲ့ရောဂါလက္ခဏာ18မျိုးလောက်ခံစားနိုင်ရကြောင်းပြောပါတယ် Stanford PEX ဆေးကင်းကဒေါက်တာ Linda Gans က
Fatigue is a really common symptom. It's a really dominant one.
မောပန်းတာနဲ့ကျွဲလျက်ဖြစ်တာကအာရုံစူးစိုက်ဖို့ခက်ခဲတဲ့အုန်းနောက်မကြီးမလင်းဖြစ်တာမျိုးပါ။ဒါကအဆိုးရွားဆုံးတစ်ခုပါ။
အမေရိကန်တဝမ်းမှာ long covid center တွေများပြားလာသလိုကိုဗစ်ရောဂါခံစားရပြီးစိတ်ပိုင်းဆိုင်ရာထိခိုက်သူတွေကိုကူညီတဲ့အဖွဲ့တွေလည်းလူမှုကွန်ရက်မှာအများပြားရှိနေပါတယ်။စိတ်ပြောင်းလဲမြန်တာစိတ်သက်သာတာတွေကလည်းအဖြစ်များတဲ့ရောဂါလက္ခဏာတွေဖြစ်ပြီးတချို့လူမှုကွန်ရက်အဖွဲ့တွေမှာဆိုရင်တစ်ပတ်ကိုလူ1500လောက်အထိတိုးလာနေပါတယ်။ covid care group က Lenny Bond က
we're really focused
on Lunar ကိုပညာပေးရတာကိုအဓိကထားလုပ်ပါတယ်လို့သူကပြောပါတယ်။ COVID ရောဂါအပြင်းထန်ခံစားပြီးနောက်ပိုင်းမှာဖြစ်ပွားတဲ့ Long COVID ရောဂါလက္ခဏာကိုကုသဖို့နည်းလမ်းတွေရှာဖွေဖို့အတွက် NIH အမျိုးသားကျန်းမာရေး Institute ကဒေါ်လာ3,480ကုန်ကျတဲ့အစီအစဉ်ကိုစတင်နေပါတယ်ခင်ဗျာ
။အခုတခါတင်ဆက်မှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒေါက်ခင်မျိုးသက်ကပြောပြထားပါတယ်
COVID-19 ကာယရောဂါအတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတလွားစူးစမ်းခဲ့ကြရမှာအခုချိန်မှာတော့ထိုးဆေးပြန်တောက်ဆေးပါရလာနေပါပြီ။ဒီကာကွယ်ဆေးတွေကိုစိတ်ချလက်ချသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးဆေးတွေအရေးအသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့ American နိုင်ငံ Utah ပြည်နယ် Nelson Lab ကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြည့်ကိုနေ့နဲ့ပြန်ပြန်ပြန်ပြောင်းပါမယ်။မှာဆုံး COVID-19 အတွက် WHO ကမ္ဘာ့ကျန်းမာရေးဌာနကအရေးပေါ်သုံးခွင့်ချထားပေးတဲ့ဆေးတွေကိုကြည့်ရအောင်ပါ။
အခု WHO နေပြီးတော့ပေးထားတဲ့ခွင့်ပြုမိန်ပေးထားတဲ့အဒီခုနှစ်ခုရှိပါတယ်။ပထမဆုံးက Pfizer, Moderna, Johnson & Johnson, AstraZeneca ဆေး AstraZeneca ရဲ့ formula ကိုအိန္ဒိယမှာထုတ်တာ Covishield. ပြီးတော့ Sinopharm and Sinovac.အဲ့တော့ဒီခုနှစ်မျိုးစလုံးကိုတော့ WHO ကနေပြီးတော့သူက GD ဆိုင်ရာမှာသုံးလို့ရအောင်လို့ဆိုပြီးသူတို့ကနေပြီးတော့သူတို့သတ်မှတ်ချက်တွေနဲ့ကန့်ကြီးရဲဆိုလို့ရှိရင်ဒါခွင့်ပြုထားတဲ့ဟာရှိပါရဲ့ရှိတော့
အခုနောက်ဆုံးတောက်ဆေးပါပေါ်နေပြီအဲ့ဒါဘယ်ကုမ္ပဏီရပါလဲ
တောက်ဆေးပေါ်နေရဆိုတော့ MRK Mark လို့ခေါ်တဲ့ကုမ္ပဏီကနေပြီးသူတို့ထုတ်တာပါဒီ market ထုတ်တဲ့ဆေးနာမည်ကသူက Molnupiravir Molnupiravir ဆိုတော့ဆေးရဲ့နာမည်နောက်ဆုံးပါတယ် VIR ဆိုတာပါစေထုတ်တဲ့ဟာရေကောင်တော့မှသူတို့ကဒီသတ်မှတ်ချက်ကပေါ့ဒီအနောက်မှာသူ VIR ဆိုတဲ့ဟာလေးကိုမှတ်ထားတယ် virus တမ်းလို့ဖြစ်တဲ့ရောဂါမှန်သမျှသူပေးတဲ့ဟာလေးမှာ VIR ဆိုတဲ့စပီနောက်ဆုံးသတ်မှတ်ပါတယ် covid စပြီးကာကွယ်ဆေးမပေါ်ပြန်တော့မှစေးလေ covid လူနာရောစေးသွင်းတယ်ဆိုတော့ဆိုတော့ကလည်း remdesivir ဆိုတဲ့ဟာသူဆိုလို့ရှိရင်လည်း VIR ဆိုပြီးနောက်မှာပါတယ်သူကြတော့ထိုးစေးဒီလိုခုကတော့တောက်စေးတောက်စေးဆိုတော့ဘာပို့ပြီးတော့အဆင်ပြေသွားလဲဆိုတဲ့အခါကျတော့ထားဖို့တည်ယူရတဲ့တည်ယူပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ်။အဲဒီကိန်းကထအခက်ခဲတွေညော့သွားတယ်။ပြီးတော့အနေနဲ့အရက်ရက်ကိုသတို့ပို့နိုင်တယ်။ပြီးတဲ့အခါကျဆိုတာဖြော်ပြီးတော့ချက်ချင်းဘလောက်ထိုးရတာတို့အဲ့လိုမျိုးဟိုမရှိတော့တဲ့အတွက်ကြောင့်မလို့သူကစေးကတ်တင်နေဖြန့်လို့ရတယ်။ကြာကြာလေးနည်းနည်းပို့ခံတယ်ပေါ့နော်။အဲသူ့ရဲ့အားသာချက်တွေအများကြီးပို့ပြီးတော့ရှိတယ်။နောက်ပြီးတော့သူကထိုးပေးမဲ့လူမလို့တော့ကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းအများကြီးပို့ပြီးတော့အကျိုးသက်ရောက်မှုကပိုပြီးကျေပြန်တယ်ပေါ့နော်အဲ့ဒီဟာတွေအကြောင်းမလို့တို့ကတော့ဒီဟာကိုနော်မ30ရက်နေ့ဟိုတို့ဖြန့်လို့ရအောင်လို့တို့ခွင့်ပြုမဲ့ရပြီးဟောဖြန့်လို့ရအောင်ဆိုပြီးတို့ဥတည်နေတယ်ရမရတော့ကျမတို့အချိန်လေးပုံမှာပဲအဲ့ပုံမှာလည်းကြည့်ရမှာပေါ့ဟုတ်ဟု
တ်ဆိုတော့ထိုးဆေးတွေရောတောက်ဆေးတွေရောပေါ့နော်ဟိုကူပေါ်လာနေပြီအဲ့ဒါမှာဒီဆေးတွေရဲ့စိတ်ချမှုအတွက်ကိုဒေါက်ခင်ဇာဝင်းပြည့်တို့တက်ခွဲကန်းဌာနနေဘလို့စမ်းသပ်ပေးလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ဆိုဆေးရတော့အမျိုးမျိုးစားရတော့ဆေးဒီ FDA ရဲ့ခွင့်ပြုမိန့်တစ်ခုကိုရဖို့ဆိုလို့ရှိရင်တို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိတယ်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားနောက်ပြီးတော့ဟိုဘေးရဆိုးကျိုးဘယ်လောက်ရှိသလဲအဲ့ဒီဟာတွေပြင်ဖို့ဆိုဆေးရဲ့ packaging ကိုလည်းတို့ကကြည့်ရတယ် packaging ကိုဥပမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထည့်မဲ့ဟိုဆေးကလေးခဲကလေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြုံမှာဒါမျိုးလေးရဆာကျွန်တော်တို့ဌာနအတွက်ကကြတော့ထိုးဆေးတွေကိုစစ်ကြတယ်ထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါအစီအရှင်ဘူးပေါ့နော်ဘာလို့လဲဆိုတော့ကာကွယ်ဆေးတွေထုတ်တဲ့ခါမှာပြီးတော့ manufacturing process ဆိုတဲ့တုတ်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်ဆိုတော့ဒီတုတ်ထုတ်လိုက်တဲ့အချိန်မှာတုတ်တိုင်းမှာတော့ quality မှီပါတယ်ဆိုတော့ record ရှိရတယ်တကယ်လို့မှီဦးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုပြစ်ပြစ်ပြီးတော့တို့ကနောက်တစ်ခုပြန်ထုတ်ပါအဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့
ဒီလိုမျိုးစမ်းစစ်ဆေးတဲ့အခါမှာတွေ့ရောတွေ့လားဒီဟာမျိုးပေါ့နော်စမ်းဟို quality မမှီတဲ့ဆေးမျိုးရောရှိပါလား
ရှိတယ်ပိုက်တွေကနေပြီးစင်းလာတာတို့ဒါမဟုတ်ဒီစီကြီးတွေပေါ့နော်ဒီလောင်ကန်ကြီးတွေကနေပြီးတို့ဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေအဲ့လိုမျိုး manufacturing process မှာတနည်းရရမှာတို့ကအမှုန်လေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိအမှုန်လေးတွေပ ါလာတဲ့ဟာကိုကျွန်တော်တို့ကဒီဆက်ထဲမှာစစ်တာတော့ microscope နဲ့ကြည့်ပြီးတော့ရည်တာအဲ့လိုမျိုးလုပ်ရတယ်။လုပ်ပြီးတဲ့အခါကျရင်တကယ်လို့သူတို့ကနေပြီးတော့ဘယ်နာလိုနေတာဘယ်နာပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီအခါကျတော့ကျွန်တော်တို့က light microscope တခြား advanced microscope နဲ့ကျွန်တော်တို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်။အဲ့လိုမျိုးဟာမျိုးရှိတယ်ဆိုတော့သူတို့မမီဘူးဆိုလို့ရှိရင်သူတို့ကပြန်ပြီးတော့ light ကတယ်။ဘယ်နေရာဘယ် process မှာသူတို့မမီခဲ့တာလဲ။ဆိုတော့နောက်ဆုံးဒီစေပလင်းရလာပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကန်မှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုယွင်းသွားရဲဆိုတာကိုပြန်လိုက်ကြတယ်ပေါ့နော်စေမျိုးမျိုးမှာတို့ကဘယ် startup ကိုတို့ကမှီအောင်လို့တို့လုပ်တာလဲဆိုကျွန်တော်တို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်တို့က United States Pharmacopoeia ဆို Pharmacopoeia Standard USP Standard ဆိုရှိတို့ particulate matter ဆိုလို့ရှိရင်ဒီအမှုန်လေးတွေကဘလောက်အမှန်25 milliliter ဆိုဘလောက် milliliter မှာဘယ်နှမှုန်လဲရှိရမလဲဆိုတော့တို့အဲ့လိုသတ်မှတ်ချက်ရှိအဲ့သတ်မှတ်ချက်ကို fail ဖြစ်တယ်ဆိုလို့ရှိရင်ကဲမရဘူးကိုရီးယားနေနေတော့ဆေးရ quality မမှီဘူးငါတို့စစ်လိုက်တဲ့ဟာမှာအဲ့လိုကျတယ်ဆိုလို့ရှိရင်တို့ကဘာကြောင့်ကျတယ်လဲဆိုတဲ့ဥစ္စာကိုတို့မှဟို record တို့မှရှိရတယ်နောက်ဘယ်နေရာမှာတို့ဒီကျတဲ့ဟာ remedial action ဆိုတဲ့ဟာပေါ့နော်ဒါ FDA ရဲ့သူရဲ့ CFR Code of Federal Regulation တွေအရာပေါ့နော်ပြန်ပြီးတော့စစ်တာတယ်ပြန်ပြီးစစ်ပြန်တို့ကတို့ကို audit ပြန်ဝင်ရမှာလာတိုင်းမှာဘယ်လိုစစ်တယ်အတုတ်တိုင်းမှာဘယ်လိုစစ်တယ်ဆိုတဲ့အဲ့လိုမျိုး folder ကြီးတွေနဲ့ထားရတယ်ကျမတို့ဘက်ကနေပြီးတော့စစ်သမျှဟာတွေအကုန်လုံးကျမတို့ record keeping ထားရတယ်အဲ့ဒါမှ FDA ရဲ့ကြဲတဲ့ချိန်လာပြီးတော့စစ်မယ်ဘယ်ဟာမဆိုကျမတို့ကထုတ်ပြနိုင်တယ
်ဆေးကိုထိုးဖို့အတွက်ကိုစိတ်မချပဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဒီလိုမျိုးစစ်တယ်ဆိုတာအသိခံရပေါ့နော်စိတ်အေးရတယ်တကူစိတ်အေးရတယ်ပေါ့နော်ဆိုတော့ဒေးရက်ဆိုးကျိုးတွေကဒီဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်တယ်ဆိုတော့ဘယ်လိုမျိုးအဓိကပေါ့နော်ဘယ်လိုမျိုးဟာတွေမတန့်ရှင်းဘယ်လိုမျိုးဖြစ်တယ်လဲဒေးရက်ဆိုးကျိုးဘာတွေရှိတယ်လဲအဲ့ဒါလေးပြောပြပေးပါအများကြီးရှိနိုင်
တယ်ဓာတ်မတည့်မှုမျိုးမျိုးရှိရမပါတဲ့ကိစ္စတွေပေါ့မတန့်စင်တဲ့ဥစ္စာဖြစ်တဲ့ဟာမျိုးဆိုလို့ရှင်လူကနည်းနည်းလေးအလာဂျီဖြစ်တာလောက်ကနေပြီးတော့ဓာတ်မတည့်မှုပေါ်မူတည်ပြီးတော့ဒါမှမဟုတ်ဘေးရွှဲဆိုးကျိုးပေါ်မူတည်ပြီးတော့အဲ့လိုအဆင်ပြေသူအသက်ဆုံးချက်နိုင်တဲ့အထိ risk ရှိရယ်ဆက်ခါကျကျွန်မတို့လည်းဒီလိုစစ်ကြတဲ့အချိန်မှာဆိုလို့ရှင်လူတွေကိုဒုက္ခမဖြစ်စေအောင်လို့ကိုယ်တွေဘက်ကနေပြီးတော့အတတ်နိုင်ဆုံးစစ်ပေးရတယ
်ဒေါက်တာဆာဝင်းဖြစ်ရဲ့ပြောကြားစင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေ့တင်ရကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြရအောင
်။သိပ္ပံနဲ့နေ့ပညာကဏ္ဍတွေကိုတောက်ကြနေညတိုင်းနဲ့စနေနေ့မနက်ခင်းတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးပို့လိုတယ်ဆိုရင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားနိုင်ကြောင်းအသိပေးချင်ပါတယ်။အခုတော့တည်င်းအချင်းချုပ်ကိုဒေါကင်မျိုးတက်ကတလှည့်ပြောပြပေးပါဦးဗျာ
။လက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုးပြီးဆိုးမလာခင်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းဖြည့်ရှင်းချဖို့အတွက်ဒီတည်င်းဘက်ကတာဝန်သက်တမ်းကုံဆုံးတော့မယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်ကကတိုက်တွန်းလိုက်တယ်လို့အတွင်းမှုချုပ်ယုံကပြောပါတယ်ဒေတာရင်းမှာစစ်တပ်ကအင်အားတိုးချဲ့နေတဲ့အတွက်ပဋိပက္ခတွေပြင်းထန်လာမယ့်အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ NLD နိုင်ငံကဦးဝင်းထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အခြေညိုပြည့်အောင်လှုပ်ဆောင်မှုပုံမှ124နဲ့ဆွဲချက်တင်ပြီးတောက်ကြနေကထောင်နှံအနှစ်20ချမှတ်လိုက်ပါတယ်အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူရဲ့ရှေ့နေကပြောပါတယ်ပြခဲ့တဲ့ February 1ရက်စစ်တပ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်မှာရဲအနှဲငယ်တွင်မှာပဲသူ့ကိုဖမ်းဆီးပြီးနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုဆိုပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်။ဆူရမစနေနေ့ကစနေနေ့မှာကျင်းပဖို့စီစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကနေဘလို့မှအကြမ်းဖက်မှုတွေမလုပ်ဖို့အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရသာအစုအပြန်လည်အုပ်ချုပ်ဖို့လိုလားကြောင်းပြည်သူတွေကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တက်ကြွလှုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်သံနဲ့တန်းနဲ့ချီပြီးစနေနေ့မှာချီတက်ဆန္ဒပြဖို့အတွက်စီစဉ်နေတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တည်င်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာ ရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမီနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program has